ရှမ်းပြည်မြောက်ပိုင်းကမြို့တချို့မှာကိုဗစ် -19 ပိုးကူးစက်သူတွေရှိလာတဲ့အတွက်မြို့ဝင်မြို့ထွက်ဂိတ်တွေမှာစစ်ဆေးမှုတွေပြုလုပ်နေပါတယ်။လာရှိုတီဘောမြို့တွေမှာမြို့ဝင်မြို့ထွက်စစ်ဆေးနေတယ်လို့အတီးပြုတ်လူနာတွေနဲ့ထိတွေ့ခဲ့သူတွေကိုတီးခြားခွဲထားမဲ့ကွာရန်တင်းစင်တာတွေကိုလည်းဖွင့်ထားပါဗျ။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းလာရှိုမြို့မှာစကိုင်းတိုင်းတမှုမြို့ကပြန်လာသူတွေကနေကိုဗစ်ကပ်ရောဂါစတင်ကူးစက်ခဲ့တာမှတပတ်အတွင်းပိုးတွစ်ရှိသူ40နီးပါးရှိနေပါတယ်။ကိုဗစ်ပိုးတွစ်ရှိသူတွေများလာတဲ့အတွက်မြို့ဝင်ဂိတ်တွေမှာအဖျားတိုင်းတာတွေခရီးသွားရာဇဝင်ကောက်ယူတာတွေကိုပြုလုပ်နေပါတယ်။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရဂျွန်လ73ရက်တရက်ထဲမှာတွင်လာရှိုးမြို့မှာပိုးတွစ်ရှိသူ14ဦးရှိပြီးလာရှိုးဆေးရုံကြီးမှာကုသဖို့ထားရှိထားရပြီးထိဆက်သူတွေအတွက်လည်းကွာရန်တင်းစင်တာတွေပြင်ဆင်နေတယ်လို့လာရှိုးကိုဗစ် -19 အရေးပေါ်အဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ဒီတင်မှာတော့အဲ့ဒီဟိုဟာဆေးလက်မှတ်ဆေးထိုးပြီးကြောင်းစစ်တယ်။နောက်ပြီးတော့ဒီဆေးထောက်ခံစားပေါ်ခီးသွားကွန်ဆေးထောက်ခံစားပါမပါစစ်တယ်လို့တော့သိရတယ်ဗျ။အဲအဲ့ဒါတော့စစ်တယ်ဗျ။ဒါပေမဲ့သူတို့ဘယ်လိုပြောမလဲ။အစီမထိုးလာလဲပဲသူတို့ရဲ့ခီးသွားမှတ်တမ်းယူပြီးတော့မှဒီတန်းလွတ်တယ်လို့ပဲသိရတယ်ဗျ။ခီးထိုးပြီးကြောင်းမှတ်တမ်းရဲ့နောက်ပြီးတော့လာတယ်လမ်းကြောင်းပေါ့နော်။ကိုဒီကနေဒေတာထုတ်ခွာခင်းအဲ့ဒီကနေထောက်ခံချက်ပေါ့။အဲ့ဒါစစ်တယ်လို့ပဲသိတယ်ဗျ။အဲကျွန်တော်တို့အဲ့ဒီမှာရင်းနှုံးကတော့ကျွန်တော်တို့ပရိုက်တာတက်နေသွားပြီးထိုင်နေ၊ကူညီပေးတာရှိတယ်အခုဒီဘက်နောက်ဘက်မှာတော့ကျွန်တော်တို့အဲ့ဒီကိုဗစ်စင်တာတွေအကြီးဟောပေါ်တော့ဂိတ်တွေမှာသွားပြီးတော့ဟောကူညီပေးတာတွေမရှိတဲ့အတွက်ကြောင့်ကျွန်တော်တို့တိကျမသိရဘူးဗျ။အရင်ကတော့ကောလိပ်မှာလုပ်တယ်နောက်တကစားတင်ညောင်းမှာလုပ်တယ်မိုးကုတ်ဝိပဿနာမှာလုပ်တယ်ဗျ။အခုတော့မိုးကုတ်ဝိပဿနာတစ်ခုပဲရှင်နေဗျ။ကျွန်တော်လည်းအဲ့လိုအတိအကျတော့မသိသေးဘူးဒီနေ့မှသူကဂိတ်စင်တာတွေပြင်ဆင်နေပြီလို့ပဲကျွန်တော်သိရတယ်ဗျ။
ရှမ်းပြည်နယ်တီဘောမြို့မှာလည်းပိုးတွစ်ရှိလူနာ၄ဦးရှိပြီးဖြစ်တဲ့အတွက်ကွာရတင်းစင်တာဖွင့်ပြီးအတီးပြုတ်လူနာနဲ့ထိတွေ့ခဲ့သူတွေကိုတီးခြားခွဲထားဖို့ပို့ဆောင်ထားတယ်လို့တီဘောမြို့ပရဟိတအသင်းတင်းကတာဝန်ရှိသူတဦးကပြောပါတယ်
။ဒီတီဘောမြို့နဲ့လမ်းလမ်းမှာနော်။လမ်းလမ်းအဲ့မှာအားလုံးအဲဟိုပထမတော့၃ယောက်ပေါ့နော်။၃ယောက်၃ယောက်နဲ့တူရဲ့ contact က9ယောက်။အဲဒီနေ့ထပ်ပြီးဆက်လိုက်တော့နောက်တစ်ယောက်ထပ်သေးတယ်။အားလုံး၄ယောက်အဲ့ဒါတို့ကဒီတီဘောတီယုံလာခုရလေဟုတ်အဲဒီနေ့တော့ကျွန်တော်တို့ခီးစက်လူနာခီးစက်တဲ့သူ contact 6ယောက်တော့ quarantine center ကိုပို့လိုက်တယ်ဒီနေ့စပြီးတော့ quarantine center လောက်သားရပါတော့နော်ဟုတ်ကဲ့သူနဲ့ခီးစက်တဲ့လူတွေကိုတီးကြံထားတာပါနော်ဟုတ်ကဲ့အဲကျွန်တော်တို့ဒီထွေထွေဒီအုပ်ချုပ်ရေးဦးစီးဌာနပေါ့အဲ့ရနေပြီးတော့မှကျွန်တော်တို့ဒီဒီဟို contact လူနာတွေထားဖို့တဲ့ quarantine center လောက်ပြီးသားတော့ပါနော်ဒီနေ့မှဒီနေ့လောက်သားရတယ်ဟုတ
်ရှမ်းပြည်မြောက်ပိုင်းထဲကပဲ covid အတီးပြုတ်လူနာမရှိသေးတဲ့မူဆဲကြောင်မဲစားတဲ့မျိုးတွေမှာလည်းမြို့အဝင်အထွက်တွေမှာအပြားတိုင်းတာတွေနှာခေါင်းစည်းဝေးတာတွေပြုလုပ်နေပါတယ်။ရှမ်းပြည်နယ်ထဲမှာကိုဗစ်ကူးစက်သူတွေရှိလာပြီးမဲ့သေဆုံးသူရှိတယ်လို့တော့မသိရသေးပါဘူး။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအခုရက်ပိုင်းမှာရာကျော်ရှိနေပြီးကိုဗစ်တက်တရလိုင်းဖြစ်နေပြီလားဆိုတဲ့မေးခွန်းတွေလည်းပေါ်ထွက်နေပါတယ်။အတီးပြုတ်လူနာအများဆုံးကစကိုင်းတိုင်းနဲ့ရန်ကုန်မြို့ဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုစိုးရင်စရာကောင်းလောက်အောင်များပြားနေတဲ့အိန္ဒိယနိုင်ငံနဲ့ထိစပ်နေတဲ့စကိုင်းတိုင်းတမူးခရိုင်မှာဆိုရင်ခံပတ်မျိုးဈေးပိတ်ထားရပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဂျွန်လ14ရက်ည7နာရီထုတ်ပြန်ချက်အရဓာတ်ခွဲနမူနာ2650ခုမှာအတီးပြုတ်လူနာ223ယောက်တွေ့ရှိပြီးသေဆုံးသူနောက်ထပ်4ယောက်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်အတီးပြုတ်လူနာ3000ခွဲနီးပါးရှိပြီးသေဆုံးသူက3248ယောက်ရှိနေပါတယ်ခင်ဗျာ